ည်သူတွေညှော်မှန်းထားတဲ့အတိုင်းကောင်းထွေမဖို့နိုင်သေးတာကိုစိတ်ရှည်တည်ခံကြဖို့မနေ့ကကပြည်သူတွေကိုဒေါက်တာဆန်းစုကြည်ကပန်ကြားလိုက်ပါတယ်။ဒါ့အပြင် NLD ပါတီရဲ့ဒုတိယသမ္မတလောင်းတွေကိုမြန်မာပြည်သူတွေလက်ခံသဘောကျမယ်လို့မြင်ကြောင်းနဲ့တစ္ဆာရှိမှုစီကံရှိမှုနဲ့အယီချင်းရှိမှုသုံးချက်နဲ့စံထားပြီးသူကိုယ်တိုင်ရွေးချယ်ခဲ့တာဖြစ်တဲ့အကြောင်းမနေ့ကပဲဒေါက်တာဆန်းစုကြည်က NLD အမတ်တွေနဲ့တွေ့ဆုံချိန်မှာပြောကြားသွားခဲ့ပါတယ်။အပြည့်စုံကိုမန်းအင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်။
လက်ရှိအချိန်မှာတိုင်းပြည်ကောင်းဖို့အတွက်ဆောင်ရွက်တဲ့အခါတီတူတွေအနေနဲ့စိတ်ရှည်တီးခံပြီးဝိုင်းဝန်းကူညီကြဖို့ဒေါက်တာဆန်းစုကြည်ကမနေ့ကကြေညာချက်ထုတ်ပြန်ပြီးပန်ကြားခဲ့ပါတယ်။မြန်မာပြည်သူတွေကဒေါက်တာဆန်းစုကြည်သမ္မတဖြစ်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုတခဏနဲ့ထဲမဲပေးခဲ့ကြပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကန့်သတ်ချက်တွေကြောင့်တီတူတွေရဲ့ဆန္ဒကိုလောလောလတ်လတ်အကောင့်ထဲပေါ်မပေးနိုင်သေးတဲ့အပေါ်မှာအခုလိုဒေါက်တာဆန်းစုကြည်ရဲ့ပန်ကြားချက်ထွက်ပေါ်လာတာဖြစ်တယ်လို့လည်းသုံးသပ်သူတွေရှိပါတယ်။ NLD ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဇော်မြင့်မောင်ကတော့ဒီကြေညာချက်နဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါတယ်။
ဒီလိုဆန္ဒပြည်သူတွေသူတမရဖြစ်တာမြင်နေတာပေါ့ကွာအဲ့ဒါကြောင့်လည်းမဲပေးတာဟုတ်လားဒါပေမဲ့အဲ့ဒီမှာစကယ်လို့တလုံးကတမရမဖြစ်တော့တလုံးမှမတုံ့ပြန်တော့စုနောက်ပြေတော့ကျွန်တော်တို့ကတိုင်းပြည်ပြီးရင်အေဂျင့်ဆိုတာဒီကြောင်းကြီးလူလာတဲ့လူလာတဲ့အတွက်ကျွန်တော်တို့မှာအဲ့နာပေါ်ဆုံးပါတဲ့အပေါ်ဆက်စားဖြစ်တယ်လောလောလတ်လတ်အနေနဲ့ပြည်သူတွေဆန္ဒအောက်တယ်မဖို့ပေးနေဘူးအဲ့တော့ဒီဟာကိုဒီအေဂျင့်ဆိုတာလည်းပေါ့နော်ကျွန်တော်တို့ကဒီပြောဝမ်းပြည်သူအားလုံးကညကိုယ်ဆိုပြတော့ဆန်းကြီးကလည်းတရားဆိုင်မှာတမနာတလုံးမှမပေါ့ဘူးဒီလူလေးဆန်းကဘာလဲဆိုတာသိတယ်ဒီလူလေးလည်းသိတယ်ကျွန်တော်လည်းသိတယ်တနိုင်ငံလုံးသိတယ်ကွာအဲ့ဒါတော့ကောက်တဲ့ခိုးဖို့အတွက်သိစိတ်တင်းဆိုင်ကပြီးတော့ဘာလို့ကိုညီပေးပါဆိုသူတရားဆိုင်က
မနေ့ကြာတာပဒီနေ့က NLD လွှတ်တော်အမတ်တွေနဲ့တွေ့ဆုံပွဲမှာလဲဒေါက်ဆန်းစုကြည်ကဒုသမရလောင်းတွေအဖြစ်ဦးထင်ကျော်နဲ့ဦးဟင်နရီဘန်ထူးယူတို့ကိုရွေးချယ်ခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းပြခဲ့ကြောင်းဒေါက်တာဇော်မြင့်မောင်ကပြောပါတယ
်။တူတမရလောင်းဖြစ်ရွေးတဲ့အခါမှာဒီလူတွေကအဲ့လည်းဒီမှာဘယ်လောက်ကြာရှည်ကြတာအတော်ရွေးရတဲ့ဆိုတော့မမှုမတည်ဘူး။အဲ့လည်းဒီပုံမှာဘယ်လောက်သစ္စာရှိနိုင်လဲဆိုတဲ့ဟာကိုသူဆုံးဖြတ်ချက်ချတယ်။အဲ့ဒီအောင်ကိုကြည့်တဲ့အခါသစ္စာရှိမယ်လို့သူယုံကြည်တယ်။ဦးထင်ကျော်ဆိုတော့သူကဘယ်လိုဒီ foundation မှာတွဲလို့လဲ။ကြာပြီ။နောက်ကျမျိုးယူပညာဓာတ်နဲ့ပညာဓာတ်အဖေးမာတဲ့အဖေးသူ့ဖေးရဲ့ကုန်ရှိတယ်။အတော့ဒီမှာလို့ဒီ foundation မှာလို့ခဲ့တော့လည်းတရစစလို့ခဲ့တယ်။ဒီတော့ဒုတမနာပေါ်တော့တမနာလောက်ဒုတမနာလောက်ဖြစ်နေအရေးချင်းနဲ့လည်းအပြည့်ဆုံးရှိ။အဲ့ဒါကြောင့်မို့ရွေးတယ်။နောက်တစ်ယောက်ကျတော့လည်းပါလဲဆိုလို့ရှိရင်ရှင်ဒီမူရွေးတဲ့အကြောင်းရင်းမြန်မာနိုင်ငံရဲ့နိုင်ငံရေးညာလူတွေမှာရှင်တစ်စိမ့်တစ်ခါမှအစင်းမြင်ရလို့ဒီမြန်မာပြည်သူ။ဟိုမှာဒီလိုတော့မှဒီခုမြတ်တူပြအောက်ဆောင်ပြည့်ရဲ့အခါမှာဖြစ်ချင်းဖြစ်တယ်။ဥပမာပြလိုက်တဲ့ဥက္ကဋ္ဌကိုပြင်ရင်ပြီးရင်နောက်တစ်ယောက်ကိုဝိတာဝင်ဆိုင်ကိုပြရတဲ့တိုင်းနာရီစုပ်ပြီးခြင်းနဲ့ကျွန်တော်တို့မြန်မာဒီမိုကရေစီအခွင့်အရေးအများအကြီးကျော်နေတဲ့ National Reconciliation ကိုအကောင့်တက်ပေါ်တယ်။တိုင်းနာစီလုံးကြီးရဲ့အတွက်ဟောတယ်ပေါ်တယ်။နောက်နောက်ကျတော့ကျွန်တော်တို့မြန်မာမျိုးနဲ့အဲဆက်တော့ပြည်တော်စုရဲ့တင်ဒေတာတွေကိုဖို့အတွက်ဒီအကပ္ပူကိုယူလိုက်တာလည်းဆိုလို့ရှိရင်သူတော်လာလို့ချင်းကိုယူလိုက်တာဖြစ်တယ
်။ဒီကနေ့တောက်ကြနေ့လွှတ်တော်အစည်းအဝေးတွေမှာအနိုင်ရပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကျန်းမာရေးဖွံ့ဖြိုးရေးပါတီတို့ကအတီးတီးတင်သွင်းခဲ့တဲ့ဒုသမရလောင်းတွေနဲ့တပ်မတော်ကအစိုးတင်မဲ့ဒုသမရလောင်းတအူစုစုပေါင်း9ဦးကိုမဲပေးရွေးချယ်ကြမှာဖြစ်ပါတယ်။ဒီလွတ်တော်အစည်းအဝေးတွေမှာပြည်သူတွေအတွက်အလွန်အရေးကြီးတဲ့နိုင်ငံရဲ့သမရဖြစ်လာမဲ့သူကိုရွေးချယ်မှာဖြစ်တာကြောင့် NLD လွတ်တော်အမတ်တွေအနေနဲ့ပင်ဒီအင်ကြီးဝတ်ပြီးစီစီလုံးလုံးပြည်သူတွေနဲ့တသားတဲ့ငါတို့ခေရောက်ပြီဆိုတာကိုပြကြဖို့ဒေါက်ဆန်းစုကြည်က NLD အမတ်တွေနဲ့တွေ့ဆုံပွဲမှာပြောဆိုခဲ့ပါတယ်ရှင်။